Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဩဂုတ်လ3ရက်တနင်္လာနေ့ညနေခင်း6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ71.25 MHz ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်မနန်းလောက်ပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်ကတော့ဇောင်းလိုက်ပါခင်ဗျာ။ဒီနေ့ထူးခြားတဲ့သတင်းတွေကတော့အီရန်နျူကလ িয়ার ရေးသဘောတူညီချက်နဲ့ပတ်သက်လို့ဆိုးရွားမှုတွေထွက်နေတာရော့ပေါ့ရေးအတွက်အမေရိကန်ပြည်ထောင်စုကဆောင်ရွက်နေပါတယ်။အမေရိကန်နိုင်ငံအတွင်းမှာရှိတဲ့လျှက်စစ်တာအဖြစ်ဆက်ယုံနေတဲ့သဘာဝပတ်ဝန်းကျင်ညဉ့်ဉန်းစေတဲ့ကာဗွန်တန်းငွေတွေနဲ့ပြောင်းလဲအသုံးချဖို့သမ္မတဩဘားမားအဆိုပြုနေပါတယ်။မြန်မာနိုင်ငံအနောက်မိုးသွေးထံစွာရောက်သွန်းခဲ့တာကြောင့်တည်ဆုံသူ46ယောက်ထက်မနည်းရှိသွားပြီလို့တာဝန်ရှိသူတွေကပြောပါတယ်။ဒီလိုထူးခြားတဲ့မြန်မာနိုင်ငံတကာသတင်းတွေကိုမတင်ကြီးထိုင်းနဲ့တူတင်ပြပေးသွားမှာပါခင်ဗျာ
။ကောင်းပါပါရှင်။ပြီးခဲ့တဲ့သတင်းပတ်နောက်ပိုင်းကမုံတိုင်းတန်းတင်ခဲ့တဲ့ရခိုင်ပြည်နယ်နဲ့မုတ်တုံမိုးကြောင်ရေးပေးတင်နေတဲ့ဒေသတွေမှာတည်ဆုံးသူဥယျာဉ်တိုးလာနိုင်တယ်လို့ကုညီကယ်ဆယ်ရေးဆောင်ရွက်ချက်တွေလည်းလုံလုံလောက်လောက်မရသေးဘူးလို့ပြောပါရတယ်
။အဲဒီပုံမှာကျွန်တော်တို့လမ်းတစ်ဖက်ချင်းကဒီတိုင်းဒီနဲ့ကားနေတော့လေဒီဘာပြောလဲတော့ရေးပေးကျော်နေပြီ။ရွာတွေကတော့
ရေပေးကူညီရေးလုပ်နေတဲ့လူသူပြောသွားတာပါရှင်အပြေဆုံးကိုနောက်ပိုင်းမှကြားမှာပါဒါအပြင်ပကိုးမျိုးကရေပေးဒုက္ခသည်တွေကိုထောင်ဆန်းစုကြည်ကကိုရိုင်းသွားရောက်အားပေးတဲ့တဲ့နဲ့မုတ်တုံမိုးတဲထန်သားနဲ့မုံတိုင်းအရှိန်ကြောင့်တိုင်းဒေသကြီးတွေနဲ့ပြည်နယ်တချို့မှာရေကြီးတာမြေပြိုတာတွေဖြစ်ပွားနေချိန်မှာမြန်မာပြည်ကအထူးကမြေကြီးလေးစင်းမှာလဲရေကြီးပြီးမြို့အတော်များများဟာဆိုရင်ရေမအထက်ကိုကျော်လွန်နေတဲ့တဲ့တွေကိုလည်းနောက်ပိုင်းမှတင်ပြသွားဖို့ရှိပါတယ်ဒီလိုတဲ့တွေမတိုင်ခင်ခူရင်ဆုံးတော့တနင်္လာနေ့နောက်ဆုံးရတဲ့တွေကိုကိုဇော်ဝင်းလိုင်နဲ့မတ်သိန်းကြီးထိုက်တို့ကပြောပြပေးကြပါဦးရှင်
အီရန်နျူကလ িয়ার အရေးပြီးခဲ့တဲ့လအတွင်းရရှိခဲ့တဲ့နိုင်ငံတကာသဘောတူညီချက်အပေါ်ဆွေးနွေးမှုတွေထွက်ပေါ်နေတာရော့ပါရေးရည်ရွယ်ချက်နဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာ GCC ပင်လယ်ကွေ့ဒေသနိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့6နိုင်ငံကနိုင်ငံသားရေးဝန်ကြီးတွေနဲ့တနင်္လာနေ့မှာတွေ့ဆုံခဲ့ပါတယ်ဆော်ဒီအာရေဗျာဘာရင်ကူဝိတ်ကာတာအိုမန်နဲ့ UAE နိုင်ငံတို့ကကိုယ်စားလှယ်တွေနဲ့သမ္မတဘရက်အိုဘားမားတို့ပြီးခဲ့တဲ့မေလတုန်းကထိပ်သီးဆွေးနွေးပွဲပြုလုပ်ပြီးမှဒီ6နိုင်ငံကနိုင်ငံသားရေးဝန်ကြီးတွေနဲ့ဝန်ကြီးကယ်ရီတွေ့ဆုံတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့ပူးတွဲစည်းလက်ကျင့်မှုတွေအကျဉ်းရေးတိုးမြှင့်လှုပ်ဆောင်တာလက်နက်ရောင်းချမှုတွေကိုအရှိန်မြင့်ဆောင်ရွက်တာနဲ့ချိတ်ဆက်မှုရှိတဲ့ဒုံးကျည်စနစ်တွေတိစောက်ပေးတာအပါအဝင်အဲ့ဒီနိုင်ငံတွေနဲ့လုံခြုံရေးအရာနဲ့ရှိုင်းရှိုင်းပူးပေါင်းဆောင်ရွက်တာတွေလှုပ်ဆောင်သွားမယ်လို့သမ္မတအိုဘားမားကပြောကြားထားပါတယ်။အီရန်နျူကလ িয়ার ရေးသဘောတူညီချက်ရဲ့အဓိကအချက်တစ်ခုဖြစ်တဲ့အီရန်ပေါ်ချမှတ်ထားတဲ့ပိတ်ဆို့ရေးရမှုတွေပြန်လည်ရုပ်သိမ်းပေးလိုက်ခြင်းအပြင်အီရန်အနေနဲ့ဒေတာတွေမှာသူ့ရဲ့ဩဇာလွန်မှုမှုပုံမကျပြန့်လာပြီးမတည်ငြိမ်မှုတွေပြန်လည်ဖြစ်ပေါ်လာစေနိုင်တယ်ဆိုပြီး GCC နိုင်ငံတွေကစိုးရိမ်ပူပန်နေကြတာဖြစ်ပါတယ်။ဒါ့အပြင်အီရန်အနေနဲ့ရလာမဲ့ဝင်ငွေတွေနဲ့ Hezbollah လိုစစ်သွေးကြောအဖွဲ့တွေအပေါ်ထောက်ပံ့ပေးမှုတွေတိုးမြှင့်လှုပ်ဆောင်လာနိုင်တယ်ဆိုပြီးပင်လယ်ကွေ့နိုင်ငံတွေကစိုးရိမ်နေကြတာပါ။
အမေရိကန်ပြည်ထောင်စုအတွင်းမှာရှိတဲ့လျှက်စစ်ထားအပိစက်ယုံတွေကသဘာဝပတ်ဝန်းကျင်ညှဉ်းနှံစေတဲ့ကာဗွန်ဓာတ်ငွေထုတ်လုပ်မှုလျှော့ချစေမယ့်ပြဋ္ဌာန်းချက်အသစ်ကိုသမ္မတဘရက်အိုဘားမားဒီကနေ့တနင်္လာနေ့မှာထုတ်ပြန်မှုရှိနေပါတယ်။တန်ရှင်းတဲ့လျှက်စစ်ထားအပိစက်ယုံလို့အမည်ပေးထားတဲ့ပြဋ္ဌာန်းချက်အသစ်အရလျှက်စစ်မီထုတ်လုပ်ရေးအတွက်ကြောင်မီသွေးအပေါ်အားထားနေရာကနေပြန်လည်အသုံးပြုလို့ရနိုင်တဲ့လောင်စာဆီနဲ့ပြောင်းလဲအသုံးချရေးသမ္မတအိုဘားမားကအဆိုပြုမှာဖြစ်ပါတယ်။လျှက်စစ်ဓာတ်ပိစက်ယုံတွေအနေနဲ့ကာဗွန်ဓာတ်ငွေထွက်တဲ့နှုန်းထားကို2005ခုနှစ်ကရှိခဲ့တဲ့နှုန်းထက်2030ခုနှစ်မှာ32ရာခိုင်နှုန်းလျှော့ချဖို့ရည်မှန်းထားတာလည်းဖြစ်ပါတယ်။အသေးစိတ်လှုံ့ဆော်ချမဲ့အစီအစဉ်တွေနဲ့ပတ်သက်လို့တော့ပြည်내တစ်ခုချင်းစီကသူတို့ဟာသူတို့ဆုံးဖြတ်ကြမှာဖြစ်ပါတယ်။ရာသီဥတုပြောင်းလဲနေပြီးဒီကိစ္စဟာအနာဂတ်မျိုးဆက်တွေရဲ့ပြဿနာမဟုတ်ဘဲအခုဖြေရှင်းရမှာဖြစ်တယ်လို့အင်ဂျူရောရဲ့ Facebook စာမျက်နှာကတဆင့်တနင်္ဂနွေနေ့ကထုတ်ပြန်တဲ့ဗီဒီယိုထဲမှာသမ္မတအိုဘားမားကပြောပါတယ်။နွေရာသီတွေမှာအပူချိန်ပိုပိုမြင့်တက်လာတာပင်လယ်ရေမျက်နှာပြင်မြင့်တက်လာတာနဲ့မကြာခဏဆိုးရတဲ့ရာသီဥတုအခြေအနေတွေဖြစ်ပေါ်နေတာတွေဟာအကုန်အကျပိုများပြီးအန္တရာယ်ကြီးတဲ့ဘေးဒုက္ခအန္တရာယ်တွေဖြစ်တယ်လို့သမ္မတကပြောပါတယ်။ဒီအစီအစဉ်သစ်ရဲ့ကုန်ကျမှုနဲ့စားသုံးသူတွေအပေါ်အကျိုးသက်ရောက်မှုဘယ်လိုဖြစ်လာမလဲဆိုတဲ့အပေါ်မှာ Republican Party ကလွှတ်တော်အမတ်နေရာအများစုရယူထားတဲ့ Congress လွှတ်တော်ကမေကွန်းထုတ်မှုနဲ့လျှက်စစ်ကုမ္ပဏီတွေရဲ့ကန့်ကွက်မှုတွေနဲ့လည်းရင်ဆိုင်ရနိုင်ပါတယ်ရှင်။
ဘူအာဖရိကနိုင်ငံမြို့တော်မှာတနတ်သမားတွေကဝင်ရောက်တိုက်ခတ်ခဲ့တဲ့အတွက်ကုလသမဂ္ဂညီညာရေးအဆောင်တပ်ဖွဲ့ဝင်တဦးသေဆုံးသွားတဲ့ဖြစ်ရပ်နဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကပြစ်တင်ရှုံချလိုက်ပါတယ်။မြို့တော်ဘန်ကွေးမှာရာဇဝတ်သမားတချို့ကို မနုစကာကုလသမဂ္ဂငင်းချမ်းရေးအဆောင်တပ်ဖွဲ့တွေကလိုက်လံရှာဖွေစဉ်တိုက်ခိုက်ခံရတာဖြစ်ပါတယ်။တခြားတပ်ဖွဲ့ဝင်၈ဦးလည်းထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။တာဝန်ရှိသူတွေကိုဥပဒေအရအမြန်ဆုံးအရေးယူဆောင်ရွက်ပေးဖို့အတွင်းရေးမှူးချုပ်ဘန်ကီမွန်ကတောင်းဆိုကြောင်းပြောခွင့်ရကတစဉ်ပြောကြားလိုက်တာပါ။လာမယ့်အောက်တိုဘာလမှာရွေးကောက်ပွဲကျင်းပဖို့ရှိနေတဲ့ဗဟိုအာဖရိကနိုင်ငံအတွင်းအရသားပြည်သူတွေကိုကာကွယ်ဆောင်ရှောက်ဖို့နဲ့နိုင်ငံရေးအသွင်ကူးပြမှုတွေမှာအထောက်အကူပြုဖို့အတွက်အာဖရိကသမဂ္ဂထံကနေကုလသမဂ္ဂလုံခြုံရေးအဆောင်တပ်ဖွဲ့တွေကလွန်ခဲ့တဲ့တနေ့နီးပါးကတာဝန်လွှဲပြောင်းယူလိုက်တာဖြစ်ပါတယ်
။နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းမှာဘိုကိုဟာရမ်အစ္စလာမစ်စစ်သွေးကြတွေဖမ်းဆီးခံထားရတဲ့လူ188ဦးတို့ကိုနိုင်ဂျီးရီးယားစစ်တပ်ကကယ်တင်လိုက်ပါတယ်။လွတ်လာသူတွေထဲမှာကလေးသင်ငယ်101ဦး၊အမျိုးသမီး68ဦးနဲ့ကျန်တာတွေကတော့အမျိုးသားတွေဖြစ်တယ်လို့စစ်တပ်ပြောခွင့်ရပုဂ္ဂိုလ်ဗိုလ်မှူးကြီးတူကာဂူဇောကတနင်္ဂနွေနှောင်းပိုင်းမှာပြောပါတယ်။နိုင်ဂျီးရီးယားလေတပ်ကစစ်သွေးကြတွေကိုနှိမ်နှင်းနိုင်ခဲ့တယ်လို့စစ်စင်ရေးလုပ်နေတဲ့ဒေသနဲ့ကီလိုမီတာ50အကွာမှာရှိတဲ့ဘီတာရွာကိုစစ်သွေးကြတွေရန်ကကာကွယ်နေတဲ့ကြီးတပ်ဖွဲ့တွေကိုလည်းကူညီပေးနိုင်ခဲ့ပါတယ်။တိုက်ပွဲတွေဘယ်ချိန်ကစခဲ့တယ်လဲဆိုတာကိုတော့တနင်္ဂနွေနေ့ထုတ်ပြန်ချက်မှာအသေးစိတ်ထုတ်ဖော်ပြောဆိုတာမရှိပါဘူး။ပြီးခဲ့တဲ့သတင်းဖတ်တုန်းကလည်းလူ82ဦးတို့ကိုစစ်တပ်ကကယ်တင်ခဲ့တာပါ။ဘိုကိုဟာရမ်စစ်သွေးကြတို့ဟာမကြာခဏဆိုသလိုရွာတွေကိုဝင်ရောက်တိုက်ခိုက်ပြီးဒေသခံတွေကိုဖမ်းဆီးပြီးတော့အစ္စလမ်ဘာသာကိုကူးပြောင်းဖို့ဖိအားပေးလိရှိပါတယ်ရှင
်။ VOA မြန်မာအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။မြန်မာနိုင်ငံအနက်မိုးတဲထန်စွာရွာသွန်းရွာကနေရေကြီးမြေပြိုမှုတွေကြောင့်တေဆုံးသူ46ယောက်ထက်မနည်းရှိသွားပြီလို့လူမှုဝန်ထမ်းကင်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနက VOA ကိုပြောပါတယ်။တိုင်းနယ်ပြည်နယ်14ခုအနက်17ခုမှာရေပိတ်တံခံနေရပြီးတေဆုံးသူအရေအတွက်ဟာလဲပိုတိုးလာနိုင်တယ်လို့ကုလသမဂ္ဂကလည်းသတိပေးထားပါတယ်။ခမန်းကျေလူပေါင်း300,000လောက်အထိရှိနေတဲ့ရေပိတ်ဒုက္ခသည်တွေကိုအရေးပေါ်အကူအညီတွေပေးနိုင်ဖို့အစိုးရနဲ့အရာဖက်ကလူပေါင်းထောင်နဲ့ချီစ조사နေကြပေမဲ့လမ်းမဆက်သွေးအခက်အခဲတွေကြောင့်ကူညီကယ်ဆယ်ရေးတွေမှာအခက်အခဲတွေကြုံနေရတယ်လို့လည်းဆိုပါတယ်။ဒေသခံတွေကတော့ရေကြီးမဲ့အန္တရာယ်နဲ့ပတ်သက်လို့အာဏာပိုင်တွေဘက်ကကြိုတင်အတိပေးတာမရှိခဲ့သလိုတဘာဝဘေးအန္တရာယ်အတွက်ကြိုတင်ပြင်ဆင်မှုတွေအားနည်းတာကြောင့်လဲရေပိတ်ဒဏ်ကိုပိုပြီးခံခဲ့ကြရတယ်လို့လည်းပြောပါတယ်။အစိုးရကတော့ရေပိတ်ဒဏ်အဆိုးဝါးဆုံးခံခဲ့ရတဲ့ချင်းပြည်နယ်၊ရခိုင်ပြည်နယ်၊စကိုင်းတိုင်းနဲ့မကွေးတိုင်းဒေသကြီးတွေကိုတဘာဝဘေးအန္တရာယ်ကျရောက်တဲ့ဒေသတွေဖြစ်ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲကြေညာခဲ့သလိုသမ္မတဦးသိန်းစင်ကလည်းရေပိတ်ဒဏ်ဒေသတွေကိုတွားရောက်ကြည့်ရှုခဲ့ပါတယ်။ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာလည်းဒီကနေ့မှာပဲရေပိတ်ဒဏ်ခံရတဲ့ပဲခူးမျိုးကိုတွားရောက်ကြည့်ရှုခဲ့ပါတယ်။ဒီတော့တွင်ရန်ကုန်အမေရိကန်တန်ယုံကလည်းမြန်မာနိုင်ငံတဝန်းရေပိတ်ဒဏ်ပြည်သူတွေအတွက်စိတ်မကောင်းဖြစ်ရကြောင်းနဲ့ရေပိတ်ကြောင့်ပျက်စီးဆုံးရှုံးမှုပမာဏကိုသိရှိနိုင်ဖို့နဲ့လိုအပ်သူတွေထံအကူအညီတွေအများဆုံးပေးနိုင်အောင်ကူညီဆောင်ရွက်ပေးသွားမယ်အကြောင်းဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။ဒီကနေ့မှာပဲချင်းတွင်းမြေကြီးဟာစကိုင်းတိုင်းဒေသကြီးမုံရွာမြို့မှာစိုးရင်ရေအမှတ်ထက်၄ဘီကျော်အထိရောက်ရှိနေပြီး290အတွင်းမှာအမြင့်ဆုံးဖြစ်ခဲ့ပါတယ်
။အိန္ဒိယနိုင်ငံအရှေ့ပိုင်းအော်ရစ္စာပြည်နယ်မှာရေကြီးတာကြောင့်ပျက်စီးဆုံးရှုံးမှုတွေနဲ့ကြုံရပြီးအစိုးရစီကဘာကူညီမှမရသေးတာကြောင့်ရေပိတ်တဲ့ပြည်သူတွေကိုစာနာကူညီဖို့ဒေသခံတွေကတောင်းဆိုနေကြပါတယ်။ဘင်္ဂလားဒေ့ရှ်ကမ်းလွန်ကနေစတင်ဝင်ရောက်ပြီးဘင်္ဂလားပင်လယ်အော်မှာအားကောင်းလာခဲ့တဲ့ဆိုင်ကလုန်းကိုမန်ကြောင့်အော်ရစ္စာနဲ့အနောက်ဘန်ကောပြည်နယ်တွေမှာပြီးခဲ့တဲ့ရက်ပိုင်းအတွင်းမိုးအကြီးကျယ်ရွာရေကြီးရေချမ်းမှုနဲ့ကြုံရနေရတာဖြစ်ပါတယ်။အော်ရစ္စာပြည်နယ်ဘလာစောဒေသကနေအိမ်တွေရေအောက်မြုပ်သွားခဲ့တာကြောင့်ရေပိတ်တဲ့သူတွေယာယီခိုးလုံရေနေရာတွေမှာရွှေ့ပြောင်းနေနေကြရသလိုသွာလာရေးအခက်အခဲတွေနဲ့လည်းကြုံတွေ့နေကြရပါတယ်ရှင်။
ကမ္ဘာအားကစားသမားတချို့တားမြစ်ဆေးသုံးဆွဲပြီးပြန်ပွဲမှာနိုင်ရခဲ့တာတွေဆယ်စုနှစ်ကြာရှိခဲ့တယ်ဆိုတော့မကောင်းတဲ့ရင်ဖော်ပြချက်တွေနဲ့ပတ်သက်လို့အဲ့ဒီလိုပြောဆိုမှုတွေဟာအခြေမြစ်ခိုင်မာမှုမရှိဘူးဆိုပြီးကမ္ဘာတားမြစ်ဆေးသုံးဆွဲမှုတိုက်ဖျက်ရေးအေဂျင်စီ WADA ကအတည်ပြုမပြောဆိုနိုင်သေးသေးဒီအကြမ်းသမားတွေကိုအပြစ်ရှိသူတွေအဖြစ်မတတ်မသိဘူးလို့နိုင်ငံတကာအိုလံပစ်ကော်မတီဥက္ကဋ္ဌကအလေးနက်ထားပြောဆိုလိုက်ပါတယ်ဒီကိစ္စစုံစမ်းစစ်ဆေးမှုတွေကိုစစ်ဆက်တေချာအောင်လုပ်ဖို့ကမ္ဘာလုံးဆိုင်ရာအကစားအဖွဲ့တွေကလည်းတောင်းဆိုထားကြပါတယ်ခင်ဗျာ
ဂရင်းနိုင်ငံမှာသတင်းငါးပါအတွင်ပထမဆုံးအကြိမ်ဖြစ်တဲ့အေသင်အစုရှယ်ယာဈေးအဖွင့်တနင်္လာနေ့မှာရှယ်ယာဈေးနှုန်းတွေတိတိတသားထိုးကျသွားပါတယ်အစုရှယ်ယာအယောင်အဝယ်စဖွင့်ချိန်မှာ23ရာခိုင်နှုန်းထိအရှုံးပြခဲ့ပေမဲ့ဈေးဖွင့်ပြီး2နာရီလောက်အကြာမှာတော့ဈေးအနည်းငယ်ပြန်လည်ဥမော်လာပြီး19ရာခိုင်နှုန်းလောက်ပဲအရှုံးပြတော့တယ်လို့ဈေးကွက်အညွှန်းကိန်းတို့ကဖော်ပြကြပါတယ်ရှင် Direct from Washington The Voice of America
နင်းလာနေ့ထိပ်တန်းရောက်တဲ့တွင်ကိုကုဇော်ဝင်းလိုင်းနဲ့မတင်ကြီးထိုက်တို့ကပြောပြပေးခဲ့တာပါ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုဆက်လက်ပြီးသတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးမှာပါမုတ်တုံမိုးတဲထန်ခဲရာနဲ့မုံတိုင်းအရှိန်ကြောင့်အတိုင်းဒေသကြီးတွေနဲ့ပြည်နယ်တချို့မှာရေကြီးတာမြေပြိုတာတွေဖြစ်ပွားနေချိန်မှာမြန်မာပြည်ကအထူးကမြစ်ကြီးလေးစင်းမှာလဲရေကြီးပြီးမြို့ကြီးအတော်များများဟာစိုးရင်ရေမတ်အထက်ကိုကျော်လွန်နေပါတယ်ဒီကနေ့မှာတော့ချင်းတွင်းမြေရေဟာစကိုင်းတိုင်းဒေသကြီးမုံရွာမြို့မှာစိုးရင်ရေမတ်အထက်၄ဘီခွဲကျော်ရောက်နေပြီးနှစ်90အတွင်းမှာအမြင့်ဆုံးဖြစ်ခဲ့ပါတယ်လက်တော်မြန်မာပြည်အဝမ်းမြေရေကြီးမှုအခြေအနေကို VOA မြန်မာပိုင်းကကိုမိုးစောကအခုလိုတင်ပြထားပါတယ်
ဟုတ်ကဲ့မြန်မာပြည်ရဲ့အဓိကမြစ်ကြီးတွေဖြစ်တဲ့အေရာဝတီချင်းတွင်းစစ်တောင်းနဲ့တန်လွင်မြစ်တွေမှာမြစ်ရေမြင့်တက်တာကြောင့်မြို့ကြီးတော်တော်များများမှာစိုးရင်ရေမတ်အထက်ကိုကျော်လွန်ရောက်ရှိနေပြီးအထူးသဖြင့်အေရာဝတီနဲ့ချင်းတွင်းမြစ်ရေကြီးတာကြောင့်အေရာဝတီမြို့ဝကျွန်းပေါ်ဒေသဟာရေလွှမ်းမိုးမှာကိုသတိထားနေရတဲ့အခြေအနေကိုရောက်ရှိနေတာဖြစ်ပါတယ်ဒီကနေ့12နာရီခွဲအချိန်တိုင်းထွာခြင်းအရာအေရာဝတီနဲ့ချင်းတွင်းမြစ်ရေကြီးတဲ့အခြေအနေကိုမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဒေါက်တာဟာရင်နိုင်တီယမ်ကအခုလိုပြောပါတယ
်ဒီနေ့ထုတ်ပြန်တဲ့ဟာအနေနဲ့တော့အေရာဝတီမှာဆိုရင်ကိုစုရရင်မှတ်ချက်မှရှိတာကပခုတ်ကိုညောင်ဦးမင်းဘူးမကွေးအောင်လန်းဒီစိတ်သာဟင်းသာဇလုံးဒီအေရာဝတီချက်မှာတော့ဒီစကန်းတွေမှာစုရရင်မှတ်ချက်မှရှိနေတယ်နောက်ဒီချင်းတွင်းဘက်မှာကြတော့ချင်းတွင်းမှာကိုလက်ရှိစစ်စွေးရင်မှတ်ချက်မှရှိတာကတော့မော်လိုက်ကလေးဝမုံရွာပေါ့
။ဒီအော်ရီမြင့်ရီဟာပခုတ်ကူမျိုးနဲ့ညောင်ဦးမျိုးတွေမှာစိုးရင်ရေမတ်အထက်6လက်မလောက်မှာရှိနေပြီးနောက်တရက်အထိစိုးရင်ရေမတ်မှာရှိနေနိုင်ကြောင်းမင်းဘူးမကွေအောင်လန်ပြည်စားတဲ့မျိုးတွေမှာတော့နောက်3ရက်အတွင်းစိုးရင်ရေမတ်အောက်ကြားရောက်နိုင်ကြောင်းစိတ်သာဟင်းသဒဇလွန်မျိုးတွေမှာတော့နောက်3ရက်အတွင်းစိုးရင်ရေမတ်အထက်မှာဆက်ရှိနိုင်ကြောင်းခန့်မှန်းထားပါတယ်ဒီကနေ့မှာတော့ချင်းတွင်းမြစ်ရေဟာမုံရွာမြို့မှာ290အတွင်းအများဆုံးဖြစ်ခဲ့တယ်လို့ပြောပါတယ
်ချင်းတွင်းဘက်မှာကျတော့မုံရွာမှာဒီနေ့မနေ့တိုင်းရတဲ့1143စင်တီမီတာဟာဆိုရင်တော့ဒီနေ့ပေါင်း90အတွင်းတိုင်းလို့ရတဲ့အမြင့်ဆုံးမြစ်မှတ်တော့ဖြစ်သွားပါတယ်အခုလက်ရှိမှာတော့မုံရွာမှာဆိုရင်စိုးရိမ်မှတ်ချက်ကို၄ဘီခွဲလောက်ကျော်နေတယ်နောက်3ရက်ပြည့်မှာတော့ပြန်ကျသွားမယ်အဲ့လိုမှန်းထားပါတယ်ဒီမော်အိမ်မှာဆိုရင်တော့ဒီလက်ရှိမှာတော့စီမံချက်မှာ၄ဘီလောက်ရှိတယ်ဒါပေမဲ့နောက်ပြည့်တွင်တော့ပြန်ချသွားမယ်လို့မှန်းတယ်ပါတယ်နောက်ကလေးဝမှာဆိုရင်တော့အခုလက်ရှိမှာကိုစီမံချက်မှာ၁၀ဘီလောက်ရှိသေးတယ်ဆိုတော့နောက်နှစ်ရက်တွင်မှာတော့၆ဘီလောက်တော့ချသွားနိုင်မယ်လို့မှန်းထားတယ်နောက်စီမံချက်မှာတော့ရှိနေဦးမယ်၁၀ဘီလောက်ကျန်မှာပေါ့နောက်မှလို့မှန်းထားပါတယ
်မွန်ရွာမျိုးကန်တူကတော့ဒီကနေ့မွန်လွဲပိုင်းအခြေအနေကိုအခုလိုပြောပါတယ်
ချင်းနေခုနေရမနေညာကတော့ဆိုရင်တော့ခုနေရပြန်ချသွားပြီ1140ကနေခု1135ရောက်သွားပြီမြင်တော့1042မှ3ဧဝနာတွေကတော့နောက်ဖက်မှာမြန်မာဆက်သောက်ဝင်တော့တာပေါ့နော်ညောင်မင်းကြီးပဲပေါ့ညောင်မင်းကြီးကနေဟိုတုံရွာတို့ရွှေလေးတို့အားတို့အကုန်ဝင်သွားတယ်လေ
မုံရွာမြို့အနောက်ဘက်ကန်ဆလင်းကြီးနဲ့ရင်းမဲ့ပင်မြို့နယ်တွေဘက်မှာလဲပြီးခဲ့တဲ့အပတ်ကလေးကရေလွှမ်းမိုးခဲ့ပါတယ်ကွန်ကြီးကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်နေသူတဦးကတော့အဲ့ဒီဘက်ဒေသတွေမှာတောက်သုံးရည်အဓိကလိုအပ်နေတယ်လို့ပြောပါတယ်။အေယော်ရီနဲ့ချင်းတွင်းမြစ်ရည်ကြီးနေတာကြောင့်အေယော်ရီမြို့ဝကျွန်းပေါ်ဒေသမှာရင်းနှီးမြုံမဲ့အခြေအနေရှိကြောင်းသတိပေးရတွေလည်းရှိနေပါတယ်။မိုးဇလာဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာဟာရင်နိုင်တီယမ်ကတော့မိုးဇလာဌာနရဲ့ခန့်မှန်းချက်ကိုအခုလိုပြောပါတယ်
။မဖြစ်ပေါ်နိုင်ပါဘူးရှင်။ကျမတို့ဒီခန့်မှန်းချက်ရဒီခုလည်းပြန်ကြနေပါပြီ။ဥမာဒီစိတ်သာရဟင်္ဒရတို့ကတော့နည်းနည်းရှိသေးတယ်။ဒါပေမဲ့သူလည်းပြန်ကြသွားမှာပါ။ဟိုအဲ့လိုမျိုးအခြေအနေတော့လုံးဝမဖြစ်ပါဘူး။ဘိုးကလည်းခုမုံတိုင်းရှိတဲ့ကာလတော့မများတော့ဘူးလေ
။ဟင်္ဒရမျိုးကန်တချို့ကလည်းလက်ရှိအခြေအနေကိုအခုလိုပြောပါတဲ
့။ဟင်္ဒရဘက်ကအခြေအနေကစိုးရိမ်ရင်မှတ်တဲ့၄ရက်ခွဲနီးပါးတော့ကျော်နေတယ်။ခုမနေ့၈ရက်လောက်ထိပေါ့နော်။ကျွန်တော်၈ရက်ခွဲလောက်ကတစ်ချက်သွားကြည့်ရောတက်မတက်တော့ဘူးကွ။အလုံးလုံးတက်ရင်လက်မကွက်တော့ကွ။ညက်ထန့်သွားပြီကွ။ဆရာရတဲ့ကရရတဲ့ကပါပြီဆိုတော့ဟင်္ဒရာမျိုးပေါ်တက်ကတော့စိုးရိမ်တာမရှိတော့
ဘူး။ဟင်္ဒရာမျိုးရေချင်းနေကတော့အခုလက်ရှိကြောလို့ဆင်းမှာတော့စိုးရိမ်ရတဲ့အခြေအနေတော့တိုင်းမရှိသေးဘူးပေါ့နော်။ဒါပေမဲ့အခုလောက်တဲ့တော့ဥပရဲ့ဖျားပေးနာကန်နာပေါ့မြေကန်နာရေစိမ့်နေတဲ့အတွက်ကြောင့်မလို့အဲ့ဒီတွေပို့နေတာလည်းရှိပါရဲ့
။ ERI တိုင်းဒေသကြီးအတွင်းအင်ကပူမျိုးနယ်၊ကြံကင်းမျိုးနယ်၊မြန်အောင်မျိုးနယ်တွေအတွင်းမှာတော့ရေလွှမ်းမိုးတာကြောင့်ဒေသခံပြည်သူတို့ချို့ပြောင်းရွှေ့တာတွေရှိသလိုကယ်ဆယ်ရေးစခန်းတွေဖွင့်လှစ်ထားတာတွေလည်းရှိနေပါတဲ့ လောလောဆယ်စစ်တောင်းမြစ်အခြေအနေကတော့မားတောင်းမြို့မှာစိုးရင်ရင်မတ်အထက်၃ပေခွဲအထိကျော်လွန်နေပြီးနောက်၃ရက်အတွင်း၂ပေလောက်ကျဆင်းနိုင်ကြောင်းနဲ့ရွှေကျင်မြို့မှာစိုးရင်ရင်မတ်အထက်၁ပေလောက်ကျော်လွန်နေပြီးနောက်၂ရက်မှာစိုးရင်ရင်မတ်အောက်ကျဆင်းနိုင်ကြောင်းမူစလာဌာနကခန့်မှန်းထားသလိုတန်လွင်မြစ်ရေကတော့ဖအံမြို့မှာစိုးရင်ရင်မတ်အထက်၂ပေလောက်ကျော်လွန်နေပြီး၂၄နာရီအတွင်းပေဝက်လောက်ကျဆင်းနိုင်ကြောင်းခန့်မှန်းထားပါတယ်
ကမိုးစောပါရှင်တဆက်တဲ့ရခိုင်ပြည်နယ်ဖက်ကရေပေသတင်းဆက်ပါအောင်မယ်ပြီးခဲ့တဲ့သတင်းပတ်နောက်ပိုင်းကမုံတိုင်းတန်တင်ခဲ့တဲ့ရခိုင်ပြည်နယ်ရဲ့နဲ့မုတ်တုံမိုးကြောင့်ရေပေတင့်နေရတဲ့ဒေသတွေမှာတေဆုံသူဦးရေတိုးလာနိုင်တယ်လို့ကုညင်ကယ်ဆယ်ရေးဆောင်ရွက်ချက်တွေလည်းလုံလုံလောက်လောက်မရသေးဘူးလို့ဒေတာခန်တွေကပြောပါရယ်တချို့ဒေသတွေမှာမိုးမရွာပေမဲ့လည်း AR မြင့်ရေရုတ်တရက်တက်ပြီးရေလွှမ်းမိုးမှုနဲ့ကြုံနေရတာပါအကြောင်းဆုံးကတော့ထိုင်းချေဆိုင် VOA သတင်းထောက်မအေးအေးမာကအခုလိုသတင်းပေးပို့ထားပါရယ
်တိုင်းနယ်ပြည်နယ်14ခုအနက်ဆနခုမှာတဘာဝရေဘေးတံကိုစိုးစိုးဝါးဝါခံစားနေရပြီးဘင်္ဂလားပင်လယ်အော်မြောက်ပိုင်းကနေလာတဲ့ကိုမန်မုန်တိုင်းကြောင့်တဘာဝဘေးတံကိုအစိုးဆုံးခံစားနေရတဲ့ရခိုင်ပြည်နယ်မှာတော့လူအသေးပြောက်တွေတိုးလာနေတာပါဒီအတွက်အသက်ကယ်ဖို့သာအရေးတကြီးလိုအပ်နေတယ်ဆိုပြီးရခိုင်မျိုးသားပါတီခေါင်းဆောင်ဦးခိုင်ပြည်စိုးကဆိုပါတယ
်ရိုက်ခမပါနေပစေပိုက်ဆံမပါနေပစေလူလျံတော့အဲ့ဒီလူတွေကိုနံပါတ်၁ကျဆယ်လို့ရဖို့လို့တယ်ရေမမြုပ်တဲ့နေရာတစ်ခုမှထားလို့ရဖို့လို့တယ
်ရခိုင်ပြည်နယ်ထဲမှာတော့အစိုးရဘက်ကရဟတ်ရင်တွေထားပြီးကယ်ဆယ်ရေးတွေစတင်ဆောင်ရွက်နေပြီလို့ဆိုပေမဲ့အရေးပေါ်အခြေအနေသတ်မှတ်ပြီးလုံလောက်တဲ့ကယ်ဆယ်ရေးတွေလုပ်ဖို့လိုအပ်နေသေးတယ်ဆိုပြီးဦးခိုင်ပြည်စိုးကဆိုပါတယ
်ဟောဗိုလ်မှူးဆိုင်ဆောင်တော်တဲ့သဘောကအာစစ်တွေမှာရဟတ်ရင်ကုန်းစည်းအရေးပေါ်ရိုက်ထားပါတယ်လို့ပြောတယ်ဒါပေမဲ့ရဟယင်ကုန်းစင်းနဲ့အရေးပေါ်ရိုက်ထားတဲ့ဟာဒီရခိုင်ပြည်နယ်လေလုံးကိုဖြစ်နေတဲ့ပြဿနာကိုကျွန်တော်တို့ကတော့မဆေးစနိုင်ဘူးလို့ပဲထင်ပါတယ်ဟိုက်စကီနဲ့ရေရိုနေပါလုံးနေမှပဲရမယ်လို့ကျွန်တော်တို့ထင်တယ်ကျွန်တော်ကတကယ်ကိုအရေးပေါ်ကာလသမ်းမထားတဲ့ဒေသတွေမှာသခိုင်းချပြီးတော့လူနဲ့ငွေနဲ့အင်အားနဲ့ပြစ်စစ်ကြရတဲ့နဲ့တို့ခါအစိအရာလုံးဖို့လိုသေးတယ်လို့ပဲကျွန်တော်တို့ပြောချင်ပါတယ
်အခုအခါမှာတော့ရခိုင်ပြည်နယ်ဘူးဒီတောင်မြို့နယ်ကနေမောင်တော်မြို့ကိုသွားတဲ့လမ်းမှာတောင်ပြိုနေတဲ့အတွက်လမ်းဘက်ဆက်သွယ်ရေးခက်ခဲနေပြီးမောင်တော်မြို့မှာရှိတဲ့သူတွေအတွက်စားတောက်ရေးခက်ခဲနေတယ်လို့ဆိုပါတယ်ပဲခူးတိုင်းအတွင်းမှာတော့အေယာဝတီမြစ်ရေနဲ့မြစ်မခရေကြီးလာတဲ့အတွက်မိုးမရွာပဲပဲခူးတိုင်းအတွင်းကကျေးရွာတွေမှာရေတွေဖုံးလွှမ်းနေပါတယ်ရေတွေဆက်ပြီးတိုးလာနေတဲ့အတွက်တဲအိတ်တွေနဲ့တနိုင်တစ်ပိုင်းကာကွယ်နေကြပေမဲ့ရေရေကြီးမှုကစိုးရိမ်စရာရှိနေတယ်ဆိုပြီးဘကိုးတိုင်းတာယာဝတီမြို့ကရေဘေးနဲ့ပတ်သက်လို့ကုညီကယ်ဆယ်ရေးလုပ်နေတဲ့ကိုကျော်နိုင်ဦးကပြောပါတယ်
။တာယာဝတီမြို့နဲ့မြစ်မခမြစ်ကြားတဲ့ဟောအဲဒီမြစ်မခမြစ်ကဒီဘက်ပိုင်းဟောရေတွေကြီးတာပေါ့။အခုဆိုရင်ကျွန်တော်ရဲ့ပေါ့နော်ကျွန်တော်နောက်ကမဟာပြွာလမ်းကိုရောက်နေတယ်။အဲဒီပုံမှာကျွန်တော်တို့လမ်းတစ်ဖက်ကျင်းကဒီဆဲအိတ်တွေကားနေတော့လေဒီဘာပြွာလမ်းကိုရေတွေကျောနေပြီးရွာတွေကတော့ရေစရောညှောင်းနေကြပြီ။ဒီရက်ချက်တဲ့လာတယ်ဘိုးမရောပဲနေလေအပေါ်ကြီးချလာပြီ။ရာနဲ့မကောက်ဘူးဗျာ။ထောင်နဲ့ချီချီနိုင်လေဟုတ်။ရံကောနေပြီးတော့မှပြေစီတောက်လျှောက်ကြားထဲမှာအခုဖြစ်နေတာ
။ဘကိုးတိုင်းအတွင်းကျေးရွာတွေမှာမြစ်ရေစက်တိုက်တက်လာတဲ့အတွေ့ပြီးသူတွေအနေနဲ့စိုးရိမ်ထိတ်လန့်ပြီးတာယာဝတီနဲ့30မြို့ပေါ်တွေကိုတင်းငွေနေညကလေးကရွှေ့ပြောင်းနေတဲ့အကြောင်းပြောဆိုနေကြပါတယ်။ဒါအပြင်ရေဘေးကြောင့်ဘကိုးတိုင်းအတွင်းမှာလည်းအသေးပြောက်တွေရှိနေလို့ဆိုပါတယ်။ဒီကနေ့မှာတော့တာယာဝတီမြို့ပေါ်မှာကယ်ဆယ်ရေးစခန်းတွေစတင်နေပြီဆိုပေမဲ့ကျေးရွာတွေကပြီးသူတွေအတွက်ကယ်ဆယ်ရေးလုပ်ငန်းတွေကတော့အခုတည်းထိမရှိသေးတဲ့အတွက်စနစ်တကျလှုပ်ဆောင်ဖို့လိုအပ်နေပြီဆိုပြီးကိုကျော်နိုင်ဦးကဆိုပါတယ
်။ကျုပ်တို့ပြည်ပြည်နဲ့လည်းတို့တင်နေဘာလို့ဆိုအဆက်ကကြီးကတစ်ခုတည်းကျလာပြီ။ကောလင်းကြီးကကျလာပြီ။ဟိုမြေကကြီးကကျလာပြီ။ဒီကနေ့ဆက်ပြီးတော့ဆက်လာမယ်။စနစ်တကျတို့ဖို့တော့တင်ပြီလို့ထင်နေကြ
။မနေ့ကတော့သခိုင်းတိုင်းမုံရွာမြို့မှာရေဘေးကိုမြို့လူလူအားနဲ့ကာကွယ်နေကြတယ်လို့လက်ဗရောင်းတောင်စားလင်းကြီးမြို့နယ်တဲကရေမြုပ်နေတဲ့ကျေးရွာတွေကပြည်သူတွေကိုလည်းမြို့ကန်ကျေးရွာလူလူတွေကပဲတနိုင်တစ်ပိုင်းကူညီကယ်ဆယ်ရေးတွေလုပ်နေကြရတာပါ။တမရော်ရဲ့ဒီကနေ့သတင်းထုတ်ပြန်ချက်ထဲမှာတော့ရခိုင်ပြည်နယ်သခိုင်းတိုင်းမကွေးတိုင်းအတွင်းမှာရှိတဲ့ရေဘေးသင့်ပြည်သူတွေကိုတမရော်ကတည်ယူပို့ဆောင်ရေးလုပ်ငန်းများဆောင်ရွက်နေကြောင်းဖော်ပြခဲ့ပါတယ်။အခုချိန်ထိတော့ပြည်တွင်းပြည်ပမှာရှိတဲ့ဆင်းရဲချမ်းသာမရွေလူတန်းစားအသီးသီးပြည်သူလူထုအားလုံးကတဘာဝရေဘေးအတွက်တနိုင်တပိုင်းကူညီကယ်ဆယ်ရေးများကိုလှုပ်ဆောင်နေကြပါတယ်ရှင်။
မအေးအေးမှာပါရှင် VOA ကနေတင်းလာနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်သောတာရှင်များရှင်ရေဘေးဒုက္ခသည်ရေစီကိုကိုရင်တွားရောက်ခဲ့တဲ့ပထမဆုံးခီးစဉ်ဖြစ်တောင်ဆန်းစုကြည်ဟာပကိုးမျိုးကရက်ွက်တစ်ခုကိုတွားရောက်ပြီးတော့တအိမ်တက်ဆင်စကားအားပေးစကားပြောခဲ့ပါတယ်ရေဘေးဒုက္ခသည်ရေအတွက်ကျန်းမာရေးနဲ့ကုညီထောက်ပံ့မှုတွေကို Talking G Foundation နဲ့ NLD ကျန်းမာရေးကွန်ရက်ကကုညီဆောင်ရွက်ပေးနေတယ်လို့ပကိုးတိုင်း NLD ကပြောပါတယ်ဆက်သွယ်မေးမြန်းထားတဲ့မဆူမုံကတင်ပြပေးထားပါရရှင်
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌလည်းဖြစ်ပြည်သူ့လူတော်ကိုယ်စားလှယ်လည်းဖြစ်တဲ့ထောင်ဆန်းစုကြည်ဟာဒီကနေ့ဩဂတ်လ၃ရက်နေ့တနင်္လာနေ့မှာပဲခူးတိုင်းဒေသကြီးအတွင်းကရေလွှမ်းမိုးမှုဒဏ်ခံနေရတဲ့ရေဘေးတင်ပြည်သူတွေထောင်ထဲချီခေတ္တခိုးလုံနေကြတယ်။ပဲခူးမြို့ရွှေမော်တော်ဖျားလမ်းမှာရှိတဲ့မိုးလုံလေးလုံအားကစားခံရတဲ့မှာယာယီဖွင့်လှစ်ထားတဲ့ရေဘေး Democracy အဖွဲ့ချုပ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမင်းဦးကပြောပါတယ
်။ဒီကောမှာဒီပေးတဲ့ပြည်သူတွေအတွက်နားနေတဲ့စကမ်းဖွင့်ထားတဲ့အဲဒီစကမ်းကိုကျွန်တော်တို့သွားပါတယ်။ပြည်သူတွေနဲ့တွေ့ဆုံပြီးတော့နှုတ်ဆက်အားပေးစကားတွေပြောပါတယ်။နောက်ပြီးတော့စံတို့နဝဆေးတို့ခြေသန့်တို့အားရစီယူခဲ့ပါတယ်။ပြီးတော့ဆိုင်ကနေတောင်ပိုင်းမှာရှိတဲ့ဇေယျအောင်စာတင်တိုက်ကိုလည်းကျွန်တော်တို့သွားပါတယ်။အဲစာတင်တိုက်ကလည်းရေတွေဝိုင်းနေတာပါ။ဟိုစာတင်တိုက်ကြီးတစ်ခုလုံးကလည်းရေတွေညစ်နေတာပါ။ပြီးတဲ့ခါကျအဲရရက်ွက်အတွင်းမှာရှိတဲ့အဲရေထဲမှာပဲနေလေးကြည့်ပြီးတော့အဲအိမ်လေးမှာတင်းတက်ပြီးတော့တိန်တက်တိန်ရှင်ပေါ့နော်။အဲ့လိုမျိုးလုပ်ခဲ့တာလည်းရှိပါတယ်။မျိုးစုမျိုးသားတွေကအရန်အားရဝမ်းသာကျင်တတ်ကြတယ်။နောက်ဒီလိုလာပြီးအားပေးတာပဲ။အများကြီးဝမ်းသာချီးမြှောက်ပါတယ်ဆိုပြီးတော့အဲ့ဒါမျိုးပြီးပြောတဲ့လူတွေရှိတယ်။ဟိုဝမ်းသာရဲ့လည်းအဲ့လိုပေါ့နော်။နောက်ပန်းဒီပေးတဲ့လူနဲ့ဟိုမျက်ရည်တွေဝဲပြီးကြောတဲ့လူတွေလည်းရှိပါတယ်။လေလေးနဲ့သွားပြီးတော့ကိုသူကအဲ့ဒီနားမှာရှိတဲ့အိမ်လေးပါတက်ကြည့်ပြီးတော့မိသားစုတွေနဲ့တွေ့ဆုံမေးမြန်းတဲ့အနေအထားမျိုးဆိုတော့ဟိုဒေသခံပြည်သူတွေကသူတို့ဟိုမထင်မှတ်တဲ့ဒီလူလူကောင်းဆောင်တယောက်ဟာသူတို့ရဲ့အိမ်ပေါ်ကိုရောက်လာပြီးတော့ပကတိအခြေအနေကိုကြည့်ပြီးတော့မေးမြန်းစူးစမ်းသွားလိုက်တဲ့အခါမှာသူတို့အတွက်ကိုသိပြောပါပြီးတော့တော့ဟိုပြောတဲ့လူမျိုးရောရှိပါတယ်ခင်ဗျာ။
ရေဘေးဒုက္ခသည်တွေနဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံခဲ့တဲ့အချိန်မှာဒုက္ခသည်တွေဘက်ကနေပြီးတော့ရေဘေးဒုက္ခသည်စခန်းတွေမှာခိုးလုံနေရတဲ့ရေဘေးဒုက္ခသည်တွေကိုအာဏာပိုင်တွေဘက်ကပြန်ဖို့ပြောဆိုနေတဲ့အပေါ်မှာသူတို့အနေနဲ့ရေဘေးကိုစိတ်မချရသေးတဲ့အတွက်မပြန်လိုပဲဖြစ်နေကြတဲ့အခက်အခဲအပေါ်မှာဒေါအောင်ဆန်းစုကြည်ဘက်ကလည်းဒုက္ခသည်တွေအတွက်ပြန်တဲ့အခါမှာလုံခြုံစိတ်ချမှုရှိမရှိတေချာအောင်ကြိရှိစစ်ဆေးပေးကြဖို့ကိုတာဝန်ရှိသူတွေကိုတောင်းဆိုခဲ့ပါတယ်။အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးမင်းဦးကရေဘေးဒုက္ခသည်တွေအတွက်ကျမ်းမာရေးဆောင်ရှောက်မှုပေးနေတဲ့အနေအထားနဲ့လက်ရှိအခြေအနေတွေနဲ့ပတ်သက်လို့အခုလိုပြောပါရစေ
။အဲဒီမှာဒေသခံတို့ကတင်ပြတာရှိပါတယ်။မနေ့ကဆိုလို့ရှိရင်အာဏာပိုင်တွေကနေပြီးတော့မိမိနေအိမ်ကိုပြန်ကြဖို့နှိုးဆော်ပါညွှန်ကြားပါတယ်တဲ့။ဒါပေမဲ့လက်ရှိရေးအနေအထားအရလည်းစိတ်မချသေးတဲ့အတွက်တို့မပြန်ကျင်သေးဘူးပေါ့နော်။ဒီကနေကျင်ပါတယ်။စိတ်ချကောင်းမှပဲတို့ပြန်ကျင်တယ်လို့ပြောတယ်။ဘုတိုင်းကဒေသခံအနေနဲ့ကျွန်တော်တို့ NLD ဟိုအတိုင်းအလုပ်မှုဆောင်တော့ပေါ့ကတောင်းပန်ပေးခဲ့တာကစင်းစရာပြည့်စုံပါတကယ်လို့အဲရက်ကောက်ကနေလည်းဘယ်သူတွေလဲနောက်ကဘယ်ဒီတို့အိမ်တွေဟာလက်ရှိအနေအထားမှာဟိုပြန်လို့တင့်ပြီလားမတင်သေးဘူးလားဟိုတင့်တယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ဒါပြန်ပြီးတော့နားတဲ့ပုံစံမျိုးတော့ပြန်ဖို့တင့်တင့်တယ်ပေါ့နော်ပြန်ဖို့မတင်သေးဘူးဆိုလည်းမတင်သေးဘူးဖြစ်မယ်ကြည့်ပြီးတော့တကယ်လို့ပြန်ဖို့မတင်သေးဘူးဆိုလို့ရှိရင်သဆိုင်ရာအာဏာပိုင်များနဲ့ညှိနှိုင်းပေါင်းဆက်ပြီးတော့အချင်းပြေအောင်ဆက်လက်ပြီးတော့စကမ်းမှထားပေးဖို့ဟိုညီလိုက်ပေါက်ဆက်ဆောင်ရွက်ပေးဖို့လမ်းညွှန်ခဲ့တာလည်းရှိပါတယ်ခင်ဗျ။အဲအဲ့ဒီမှာဆိုလို့ရှိရင်ရေရှည်မှာအများနဲ့နေရာထိုင်ရတာဖြစ်တဲ့အတွက်ကျမရေးနဲ့ပတ်သက်ပြီးတော့ကျမရေးကိုရက်ကနေပြီးတော့ဒေါက်တာဒေါက်ဆင်ဘုံတို့ဦးစီးပြီးတော့ကျမရေးစောင့်ရှောက်မှုလေးတွေပေးနေတာရှိပါတယ်ခင်ဗျ
။ဒေါအောင်ဆန်းစုကြည်ကိုရိုင်းဖွဲ့စည်းထားတဲ့ဒေါခင်ကြီးဖောင်ဒေးရှင်းကနေရေဘေးသည့်ဒေသတွေကရေဘေးဒုက္ခသည်တွေအတွက်စံအိတ်ရေတန့်ဘူးရေတန့်ဆေးတုံနဲ့ဓာတ်စားတုပ်တွေကိုလည်းလှူဒန်းခဲ့ပါတယ်။ဒါအပြင်ရေဖုံးလွှမ်းမှုကိုခံနေရတဲ့ပဲခူးတိုင်းအတွင်းကအောင်စရအကြောင်းတိုင်းမှာခိုးလုံနေကြတယ်ရေဘေးဒုက္ခသည်600ကျော်ကိုလည်းကိုယ်တိုင်သွားရောက်တွေ့ဆုံခဲ့ပြီးတော့အကြောင်းတိုင်းမှာရှိတဲ့တန်ခါတော်တွေကိုဝါဆိုသင်ကန်းကတ်လှူခဲ့တယ်လို့ရေဘေးသင်ပြည်သူတွေလိုအပ်နေတဲ့စားနပ်ရိက္ခာတွေကိုလည်းကိုယ်တိုင်လှူဒန်းခဲ့ပါတယ်ရှင
်မဆူမွန်စူးစီးတင်ပြသွားတာပါရှင် VOA မြန်မာပိုင်းကအတန်လွင်စီစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်ခဲ့တဲ့စီစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ် VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကိုရေဒီယိုကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေတယ်လို့ video အစီအစဉ်ဖြစ်နေလဲအင်္ဂလိပ်စာလေ့လာနိုင်တဲ့3မိနစ်စာအင်္ဂလိပ်စာနဲ့မချေမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ကြပါတယ်ဒီကနေ့အစီအစဉ်အဆုံးမသတ်ခင်ပြည်တွင်းသတင်းတစ်ပုဒ်ကိုနောက်ဆုံးတင်ပြပါအောင်မယ်တနင်္ဂနွေနေ့ပါရေပေးသိမှုတွေကြောင့်2015အထွေထွေရွေးကောက်ပွဲအတွက်လွှတ်တော်ကိုယ်စားလှယ်လောင်းအမည်စရင်တင်သွင်းဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကသတ်မှတ်ထားတဲ့နောက်ဆုံးရက်ကိုဩဂုတ်လ14ရက်နေ့အထိထပ်ပြီးတိုးပေးလိုက်ပါတယ်။ရွေးကောက်ပွဲရက်နဲ့မဲဆွဲခွင့်ရက်တွေကိုတော့မပြောင်းဘူးလို့ဆိုပါရဲ။ဒါအပြင်ရေပေးကြောင့်ဩဂုတ်လ10ရက်နေ့မှာပြန်လည်ကျင်းပဖို့လုပ်ထားတဲ့ပြည်ထောင်စုလွှတ်တော်အစည်းအဝေးကိုလည်းရွှေ့ဆိုင်းလိုက်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းကမေခါကပေးပို့ထားပါရဲ့ရှင်။
ဒီကနေ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေကိုယ်စားလှယ်လောင်းအမည်စရင်တင်သွင်းဖို့နောက်ဆုံးသတ်မှတ်ထားတဲ့ရက်ကိုထပ်မံတိုးမြင့်ပေးလိုက်ပါတယ်ဒီလိုထပ်တိုးလိုက်တာကြောင့်ဩဂုတ်လ14ရက်နေ့ထိကိုယ်စားလှယ်တွေအနေနဲ့အမည်စရင်တင်သွင်းခွင့်ရမှာဖြစ်ပါတယ်ဒီလိုထပ်တိုးလိုက်တာနဲ့ပတ်သက်ပြီးရွေးကောက်ပွဲကော်မရှင်ကညွှန်ကြားရေးမှူးဦးတောင်းလိုင်က VOA ကိုခုလိုပြောပါတယ
်ငါကကျွန်တော်တို့ရှေ့ရပေးတာကနေအခု14ရက်ဆိုတော့ထပ်တိုးပေးတာလေအဓိကတော့ကျွန်တော်တို့ဟူရေကြီးလွယ်အတွက်သွားရေးလိုက်နေတဲ့အခက်အခဲရှိတယ်ဆိုပြီးတော့ချိုပါတီချိုကတင်ပြတာရှိတယ်လေဒီပေါ်မှာသုံးသက်ပြီးတော့ကျွန်တော်တို့ဇာတိဟူအခြေအနေရဒီသွားရေးလိုက်နေတဲ့အခက်အခဲတွေအတွက်ကြောင့်သူတို့ဒီကိုယ်တော်အမိစင်တင်တဲ့ခါကျအဆင်ပြေအောင်ဆိုပြီးတော့ပေါ့နော်ရတိုးပြလိုက်တာပ
ါအရင်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကကိုယ်စားလှယ်လောင်းအမိစင်တင်သွင်းဖို့နောက်ဆုံးရက်ဖြစ်သတ်မှတ်ထားတဲ့ဩဂုတ်လ10ရက်ကိုနောက်ထပ်ရက်အနည်းငယ်ထပ်တိုးပေးဖို့တောင်းဆိုခဲ့ပူပါတယ်။ဒါပေမဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကလက်မခံခဲ့ပါဘူး။ဒီကနေ့ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ကြေညာချက်အရကိုယ်စားလှယ်လောင်းအမည်စရင်နောက်ဆုံးတင်သွင်းရမယ့်ရက်ကိုဩဂုတ်လ10ရက်နေ့ကနေဩဂုတ်လ14ရက်နေ့ထိပြောင်းရွှေ့လိုက်တယ်လို့ကိုယ်စားလှယ်လောင်းအမည်စရင်တင်သွင်းလာရုပ်သိမ်းရက်ကိုလည်းဩဂုတ်လ18ရက်နေ့ထိကိုယ်စားလှယ်လောင်းအမည်စရင်တင်သွင်းလာစီစစ်မဲ့ရက်ကိုလည်းငကိုသတ်မှတ်ထားတဲ့ရက်ကနေဩဂုတ်လ18မှ29အထိအတိအကျရက်တိုးမြင့်ပေးလိုက်တာဖြစ်ပါတယ်။လက်ရှိရေးပေးကြောင့်ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကနေအခုလိုရက်ထပ်တိုးပေးတာဖြစ်ပါတယ်။ဒီလိုရေးပေးကြောင့်ပဲဩဂုတ်လ10ရက်နေ့မှာပြန်လည်ကျင်းပမယ့်ပြည်အောင်စုလွတ်တော်12ကြိမ်မြောက်ပုံမှန်အစည်းအဝေးကိုလည်းရက်ရွှေ့ဆိုင်လိုက်ပါတယ်။ဒီကနေ့ပြည်အောင်စုလွတ်တော်ယုံကနေတရားဝင်ထုတ်ပြန်ထားပါတယ်။ထုတ်ပြန်ချက်မှာလွတ်တော်ကျင်းပမယ့်ရက်ကိုရွှေ့ဆိုင်မှုသာပါဝင်ပြီးဘယ်အချိန်မှာပြန်လည်ကျင်းပမလဲဆိုတာကိုတော့တိကျစွာသတ်မှတ်ဖော်ပြထားခြင်းမရှိပါဘူး။ရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်ထားတဲ့အရာပြီးခဲ့တဲ့ဇူလိုင်20ကနေဒီလတရက်နေ့အထိလွတ်တော်ကိုယ်စားလှယ်လောင်း800ကျော်အမည်စရင်တင်သွင်းထားတယ်လို့ဖော်ပြထားပါတယ်။ပါတီအခု40ကကိုယ်စားလှယ်လောင်းတွေနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းတွေကတင်သွင်းထားတာဖြစ်ပါတယ်။ဒီထဲမှာပြည်သူလွတ်တော်ကိုယ်စားလှယ်200ကျော်အမျိုးသားလွတ်တော်ကိုယ်စားလှယ်100ကျော်နဲ့တိုင်းဒေသကြီးနဲ့ပြည်နယ်အတွက်လွတ်တော်ကိုယ်စားလှယ်400ကျော်တိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်အတွက်တိုင်းရင်းသားကိုယ်စားလှယ်အယောက်30ကျော်စုစုပေါင်းကိုယ်စားလှယ်800ကျော်အမည်စရင်တင်သွင်းထားတယ်လို့ဖော်ပြထားပါတယ်
။မမီခါပါရှင်။တနင်္လာနေ့ညနေပိုင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါ။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုစီစဉ်ပြီးချင်းမှာပဲ VOA ရုံမြင်သံကြားစီစဉ်ကိုညနေ9နာရီနဲ့9နာရီခွဲတိကျရဲ့ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7 Juru ကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်။ခုနောက်ဆုံးကြတဲ့အချိန်တွင်သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြပေးပါအောင်ရှင်။
အီရန်နျူကလ িয়ার ရေးပြီးခဲ့တဲ့လအတွင်းရရှိခဲ့တဲ့နိုင်ငံသားသဘောတူညီချက်အပေါ်စိုးရိမ်မှုတွေထွက်ပေါ်လာနေတာရော့ပါစေရေးယူရချက်နဲ့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီဟာ GCC ပင်လယ်ကုဒေသနိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့6နိုင်ငံကနိုင်ငံသားဝန်ကြီးတွေနဲ့ကာတာနိုင်ငံဒူဟာမြို့မှာတွေ့ဆုံနေပါတယ်။ဆော်ဒီအာရေဗျာ၊ဘာရိန်၊ကူဝိတ်၊ကာတာ၊အိုမန်နဲ့ UAE နိုင်ငံတို့ကကိုယ်စားလှယ်တွေနဲ့သမ္မတဘာရက်အိုဘားမာတို့ပြီးခဲ့တဲ့မေလတုန်းကထိပ်သီးဆွေးနွေးပွဲပြုပြီးမှနိုင်ငံသားဝန်ကြီးကယ်ရီကဒီနိုင်ငံတွေကနိုင်ငံရေးဝန်ကြီးတွေနဲ့ထပ်မံတွေ့ဆုံတာပါမြန်မာနိုင်ငံအနမိုးသက်ထန်စွာရွာသွန်းခဲ့ရာကအရေးကြီးမြေပြုံမှုတွေကြောင့်သေဆုံးသူ46ယောက်ထက်မနည်းရှိသွားပြီလို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနက VOA ကိုပြောပါတယ်တိုင်းနယ်ပြည်နယ်14ခုမှာ14ခုအနက်17ခုမှာရေပြေဒဏ်ခံနေရပြီးသေဆုံးသူအရေအတွက်ဟာလဲပိုတိုးလာနိုင်တယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်ကမ္ဘာကြီးလူဦးရေ2သိန်းလောက်အထိရှိနေတဲ့ရေပြေဒုက္ခသည်တွေကိုအရေးပေါ်အကူအညီတွေပေးနိုင်ဖို့အစိုးရနဲ့အရဖက်ကစ조사နေကြပေမဲ့လမ်းမဆက်သွယ်ရေးအခက်အခဲတွေကြောင့်ကုညေးလုပ်ငန်းတွေမှာအနောက်ရှက်ဖြစ်နေရပါတယ်။အိန္ဒိယနိုင်ငံအရှေ့ပိုင်းအိုရစ္ဆာပြည်နယ်မှာရေကြီးမှုကြောင့်ပျက်စီးဆုံးရှုံးမှုတွေနဲ့ကြုံနေရပြီးအစိုးရကဘာအကူအညီမှမရသေးတာကြောင့်ရေဘေးသင့်ပြည်သူတွေကိုစာနာကူညီဖို့ဒေသခံတွေကတောင်းဆိုနေကြပါတယ်။ဘင်္ဂလားဒေ့ရှ်ကမ်းလွန်ကနေစတင်ဝင်ရောက်ပြီးဘင်္ဂလားပင်လယ်အော်မှာအားကောင်းလာခဲ့တဲ့ဆိုက်ကလုန်းမုန်တိုင်းကိုမန်ကြောင့်အိုရစ္ဆာနဲ့အနောက်ဘန်ကောပြည်နယ်တွေမှာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမိုးကြီးခဲ့တာဖြစ်ပါတယ်။
တင်းလာနေနောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြီးညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လုပ်ရင်းမှုကကုကောင်းထက်ဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Linus Rimkus ဖြစ်ပါတယ် VOA American အသံညနေဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ71.25 MHz ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါည9နာရီအစီအစဉ်ကြာရင်လည်းနားဆင်ကြပါအောင်ရှင်တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကြမှာရှင်လာပါစေ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပါ
This program has come to you from the Voice of America, Washington.